တနိုင်ငံလုံးအပြစ်ခက်ရစဲရေးသဘောတူစာချုပ်ကိုအပိသက်လက်မှတ်ရေးထိုးနိုင်ရေးအတွက်အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားအစိုးရအညီနိုင်ရေးအဖွဲ့တို့ကိုကြိမ်မြောက်ဆွေးနွေးပွဲကိုရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာတွေ့ဆုံခဲ့ကြပါတယ်။ဒီနေ့ဒုတိယမြောက်နေ့ဆွေးနွေးပွဲမှာအပြစ်ခက်ရစဲရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးသဘောတူညီချက်မရဘဲအဆုံးသတ်ခဲ့ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌတဦးဖြစ်သူလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကအပြစ်ခက်ရစဲရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးရမယ်လို့ပြောပါတယ
်။ပါဝင်လက်မှတ်ရေးထိုးတိုင်းပါနဲ့ကဲအဖွဲ့အစည်းများကိစ္စမှာအပစာချုပ်မှာဆက်လက်အားလုံးကိုမိတိုင်းသဘောတူညီမှုလက်ရှိခဲ့ပြီးတိုင်းငံလုံးကိစ္စဆိုင်ကမှုရစဲရေးသဘောတူစာချုပ်အများဆုံးဆုံးဆုံးနိုင်ရေးတွေနိုင်ငံရေးကတော့ဒီလိုပဲပါဘူး။အများဆုံးဖြစ်ပါကဒီလိုပြည်နာနိုင်ငံစီဒေသကြီးရရှိရေးအတွက်ကျိုးပါလုံဆောင်သွားပြီဖြစ်ကြောင်းသိပေးအပ်ပါသည်
။အပြစ်အခက်ရစဲရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းအတွက်ကိုအပိသက်အဆုံးဖြတ်ပေးနိုင်မဲ့အစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေဒီလအတွင်းနေပြည်တော်မှာတွေ့ဆုံသွားမယ်လို့ပြောပါတယ်။တိုင်းရင်းသားတွေကအပြစ်ခက်ရစဲရေးမှာလက်နက်ကန်အဖွဲ့အနည်းဆုံး18အဖွဲ့ပါဝင်လက်မှတ်ရေးထိုးဖို့တောင်းဆိုထားပါတယ်။တိုင်းရင်းသားအစိုးရညှိနှိုင်းရေးအဖွဲ့ဒုတိယအဖွဲ့ခေါင်းဆောင်ပူးစင်ကျုံးကတိုင်းရင်းသားလက်နက်ကန်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးဖို့လိုလားပြီးအနည်းဆုံး18အဖွဲ့နဲ့လက်မှတ်ရေးထိုးရေးဆိုတဲ့မူကိုလက်ကင်ထားတယ်လို့ပြောပါတယ်။
ကျွန်တော်တို့အနေနဲ့ဒီ18ဖွဲ့လုံးပါဝင်လက်မှတ်ရေးထိုးရေးကိုဒီနေ့အစိုးရနဲ့ဆွေးနွေးပါတယ်။အစိုးရဘက်ကတော့ကျွန်တော်တို့ဒီ20ဖွဲ့ထဲမှာ10ဖွဲ့15ဖွဲ့နဲ့ပဲစပြီးမှလက်မှတ်ရေးထိုးမယ်ဆိုတော့ကျွန်တော်အခြေခံမှုပုံမှာရက်နေတဲ့အတွက်ကြောင့်မလို့ဒီနေ့နှစ်ဖက်ဟင်းတိုင်းလို့မရတဲ့အနေအထားမျိုးဖြစ်ပါတယ်။ကျွန်တော်တို့ဒီ SD အဖွဲ့ဝင်ဖြစ်တဲ့18ဖွဲ့လုံးကိုဒီ NCM ပါဝင်လက်မှတ်ရေးထိုးရေးကိစ္စကိုပဲကျွန်တော်တို့ယူလာတာဖြစ်ပါတယ်။ဒါကိုကျွန်တော်တို့ short term ပြုတ်လို့နိုင်တဲ့အနေအထားမျိုးကျွန်တော်တို့မှမရှိပါဘူး။
NCA လက်မှတ်ရေးထိုးရမှာအစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေကတော့ဝအမျိုးသားအဖွဲ့ချုပ် WNO ၊ရခိုင်အမျိုးသားကောင်စီ ANC ၊လာဟုဒီမိုကရက်တစ်တက်မက LDU ၊ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ၊ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်။မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကအစိုးရဘက်ကအပြစ်ခက်ရစဲရေးအတွက်တိုင်းရင်းသားတပ်တွေနဲ့အစိုးရတို့နှစ်ဦးနှစ်ဖက်ဆွေးနွေးမှုရှိခဲ့တဲ့တိုင်းရင်းသားအဖွဲ့15ဖွဲ့နဲ့ဦးစွာလက်မှတ်ရေးထိုးဖို့ဆန္ဒရှိတယ်လို့ပြောပါတယ်
။အဲဒါကြောင့်အခုလက်မှတ်ရေးထိုးတဲ့ကိစ္စမှာ bilateral talk တွေလည်းရှိခဲ့တယ် bilateral agreement တွေလည်းရှိခဲ့တယ် NCA လက်မှတ်ရေးထိုးပြီးရင်ချက်ချင်းပေါ့လေလိုက်နာနိုင်မဲ့လက်တွေ့ဆန်တဲ့ဆက်ကပ်မှုနဲ့ဒါကိုစဖို့ဆိုတဲ့ဟာကိုအဆိုပြုတာဖြစ်ပါတယ်။ဂျန်တဲ့အဖွဲ့တွေကိုတော့ကျွန်တော်တို့နီးလန်းရှာပြီးတော့ဆက်သွားဖို့ဆိုတဲ့သဘောကိုကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်။
ပြစ်ခက်ရစဲရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းအတွက်ကိုအပိသက်အဆုံးဖြတ်ပေးနိုင်မဲ့အစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေဒီလအတွင်နေပြည်တော်မှာတွေ့ဆုံသွားမယ်လို့တိုင်းရင်းသားအဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာပြောပါတယ်
။ဘာကြောင့်လဲဆိုတော့ဒီပွဲမှာပေါ့နော်ဒီ UPWC ကကုဆလဲတယ်လဲသူတို့အဆုံးဖြတ်မပေးနိုင်ဘူး။အင်္ဂရုဘက်ကလည်းဒီ SD နေနဲ့လည်းအဆုံးဖြတ်မပေးနိုင်ဘူး။အဲ့တော့သက်ဆိုင်ရာထိပ်တီးခေါင်းဆောင်ချင်းချင်းသူ့ဆိုပြီးတော့မှနီးလန့်ရှာသွားမယ်။ဟောအင်္ဂါရုဟိုဘက်ကယူရထားတာလေ။ဟိုအဖွဲ့တချို့ရဲ့ခေါင်းဆောင်တွေထိပ်တီးခေါင်းဆောင်တွေ၄-၅ဦးလောက်နဲ့နောက် SD ကခေါင်းဆောင်၃ဦးနဲ့အဲ့ဒါကတော့သမရကြီးတို့ဟိုအစိုးရဘက်ကထိပ်တီးခေါင်းဆောင်တွေနဲ့သွားတွေ့ပြီ
။ဒီနေ့ရက်ကြာဆွေးနွေးပွဲမှာအပြစ်ခက်ရစဲရေးစာချုပ်မှာတိုင်းရင်းသားအဖွဲ့ဘယ်နှဖွဲ့ပါဝင်လက်မှတ်ရေးထိုးမလဲဆိုတဲ့အချက်ကလွှင့်ရင်အပြစ်ရက်စာချုပ်မှာဘသူတွေလက်မှတ်ရေးထိုးမလဲဆိုတဲ့အချက်နဲ့အတိအသက်တွေအဖြစ်ပြည်တွင်းနဲ့နိုင်ငံတကာကခေါင်းဆောင်တွေကိုဖိတ်ကြားဖို့ဆိုတဲ့အချက်တွေကိုတော့သဘောတူညီခဲ့ပါတယ်ခင်ဗျာ။